လုံခြုံရေး internet လုံခြုံရေး online လုံခြုံရေးဆိုပြီးတနေ့တနေ့မယိုးအောင်ကြားနေရတာအခုတခါကိုယ့်ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံကြီး
Android app တူတခုနဲ့တခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးအယူလုပ်ကြတယ်ဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin ကျောင်းနဲ့လက်ထောက်ပါမောက်ခ Gang Wang တို့ဦးဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေးခဲ့ကြတာရှင် app တွေတခုနဲ့တခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app ဆောင်တွေတွေကကို smartphone ရဲ့အချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က Android app ပေါင်းသသိန်းသသောင်းကျော်သုံးနှစ်ကြောင်းအသေးချာလေ့လာခဲ့ကြပြီးတော့သူတေသနာစစ်တမ်းပြုစုခဲ့ကြတာ
သူတေသူတွေက DireDrive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ Google Play မှာရနိုင်တဲ့လူသုံးအများဆုံး Android app ပေါင်းသသိန်းကျော်နဲ့အနေနဲ့ရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်းတထောင်လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုပ်နိုင်တယ်ဆိုတာကိုသူတေသူတွေကအစာရေကတတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့ခါကျတော့app တို့ရဲ့အပြုအမူအရာဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သုတေသနစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခဂန်ဝဲကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့သူကပြောတယ်လေ
သူရဲ့လ ీల ချက်အရတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှမျိုးဖြစ်နေတာကိုတွေ့ရတယ်တဲ့ဆိုင်ဘာတိုက်ခိုက်မှုလုပ်ဖို့ရွယ်ချင်းနဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်အလက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတေသူတွေကတော့ပြောပါတယ်
တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီကအန္တရာယ်မဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါGoogle Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်တွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားမြင်ဦး app တွေတုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps ဆိုလို့ရှိရင်ကိုဘယ်နားကျောင်းနေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းနေတော့ဘူးသူတို့လိုမျိုးဇုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်အလက်တွေကိုလှမ်းသုံးလိုက်တာမျိုးရှင
့် Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းသသိန်းကျော်မှတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်အလက်တွေအပေးယူလုပ်နိုင်တဲ့ app ဇုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Jones ကNew Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ။
အဲ့ဒီဆောင်းပါးအရဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးအယူလုပ်နိုင်ကြတဲ့ Android app ဇုံတွဲ 23,000 ကျော်ထဲမှာတစ်ခုမဟုတ်တစ်ခုပါနေတဲ့ app ပေါင်းက54ခုပဲရှိခဲ့တဲ့ကိုသားညုံရဲ့တဘောကတော့အဲ့ဒီ app 54ခုတွေကအချက်အလက်တွေကိုအပေးအယူလုပ်နိုင်တဲ့ app ဇုံတွဲတွေထဲမှာပါနေတာပါ
။ပို့ထူးတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနည်းအများဆုံးဆိုတာပဲမဆိမမော။စာရန်ပူတွဲပြုစုတဲ့လက်ထောက်ပါမောက်ခ Gain 1က The Hill သတင်းဒီ website ကို app တစ်ခုကိုဥပမာပေးပြီးပြောပြခဲ့ပါတယ်။လက်နှိပ်ဓာတ်မီလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်ဖို့အတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေသလဲဆိုတာကိုလည်းသိကြမလိုပါဘူးတဲ့။ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိန်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေသလဲဆိုတာသိအောင်လုပ်တယ်တဲ့။ဒါတွေမကဘူး။နောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆိမမော။
ကိုဘသူဘဝဖြစ်တဲ့ဗန်ဒီယာရောက်နေတဲ့ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထောက်ပါမောက်ခဝဲကပြောတာကို The Hill ရဲ့ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်လက်တွေကို app ဇုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲတည်တဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲနောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာချိန်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ်
ဆိုင်ဘာလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရံပုံငွေနဲ့အခုလေးလာမှုကိုလုပ်ခဲ့ကြတာပါ Virginia တက်ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေးလာမှုထဲမှာပါပါတယ်သူတို့ရဲ့လေးလာတွေးရှိချက်စတန်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April 3ကပဲစာတမ်းတင်ခဲ့ကြပါသေးတယ်
Android စနစ်သုံးဖုန်းတွေထဲက app တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျချေချင်းမြန်မြန်လေ့လာတဲ့လေ့လာမှုလည်းဖြစ်တယ်ဗျလက်ရှိမှာဒီ application တွေရဲ့လွန်ကျွေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့ပြောလိုက်တယ်လို့ပြောကြပါတယ်
ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါရယ်။နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ app တွေကိုတစ်ခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia တက်ကသူတည်သူတွေလုပ်တယ်လို့မျိုး app တွေတစ်ခုနဲ့တစ်ခုတွဲပြီးတော့မှ app zone တွေကဘလို့လုံခြုံရေး hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါရယ်ရှင်။